Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်2019ခုနှစ်ဧပြီလ20ရက် VOA American တန်ရိုက်စနေနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်ကျော်အောင်လေးမှာမတ်အီတန်ဆင်တဲ့သူနိုင်ငံကထိတန်းရောက်သတင်းတွေကိုကြေညာသွားပါမယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေဟာအကြီးအကျယ်အောင်မြင်တယ်ဆိုတာထင်ရှားကြောင်းသူဆောင်ဆိုင်စစ်ဆေးမှုရောဘတ်မူလာရဲ့စီရင်ခံစာမှာဖော်ပြနေတယ်ဆိုတဲ့အကြောင်းအီဂျစ်နိုင်ငံရဲ့အခြေခံဥပဒေကိုပြင်မလားမပြင်ဘူးလားဆိုတာနဲ့ပတ်သက်ပြီးတော့လူထုဆန္ဒခံယူပွဲကျင်းပနေတယ်ဆိုတဲ့အကြောင်းရိုညာဒုက္ခသည်တွေနေရပြန်ရေးလေးတင်မြောက်ဆွေးနွေးပွဲကိုမေလ3ရက်နေ့ကျလို့ရှိရင်နေပြီးတော့မှဘင်္ဂလားဒေ့ရှ်မြန်မာကိုယ်စားလှယ်တွေကျင်းပကြမယ်ဆိုတဲ့အကြောင်းနဲ့တခြားထူးခြားတာတွေကိုကြားမှာပါ
ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ်သတင်းမှာဒီမှာတော့မြန်မာနိုင်ငံမှာထိန်းသိမ်းခံထားရတဲ့ writer သတင်းတော်နှစ်ဦးအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးပြန်လွတ်ပေးရေးအစိုးရကိုဖိအားပေးဖို့ American အောက်လွှတ်တော်အမတ်တွေကဥပဒေချင်းတစ်ခုတင်သွင်းလိုက်ပါတယ်
။ The bill comes at a time that the Burmese authorities arrested people just in the last couple of days. People have been arrested under 66D.
HRW အရှာရီယာတာဝန်ခံ Brad Adams ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီကြောင်းနဲ့တူမြေဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းပေးဖို့ American ရောက်မြန်မာနိုင်ငံသားတွေ Washington DC မှာရှိတဲ့တရုတ်တန်ယုံနဲ့မြန်မာတန်ယုံတွေရှိမှဒီကနေ့နေ့လယ်ပိုင်းကဆန္ဒဖော်ထုတ်တောင်းဆိုလိုက်တဲ့အကြောင်းတောင်တရုတ်ပင်လယ်တွင်အငင်းပွားစရာဖြစ်တဲ့နေရာတွေမှာ Vietnam နိုင်ငံကကျွန်းတွေတည်ဆောက်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေကိုတော့ဒုတိယပိုင်းနိုင်ဝက်မှာထုတ်လင်းပေးသွားပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မတ်အီတန်စင်တို့ကပြောပြပေးပါရှင်
။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတဲ့ဒုစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စီခံချက်ဟာလက်ရှိအမေရိကန်ထောက်လိုင်းအရာရှိတွေနဲ့အရင်ကထောက်လိုင်းအရာရှိတွေရဲ့ကောက်ချက်ချမှုတွေတော်များများကိုခိုင်မာသွားစေပါတယ်။ရောဘတ်မူလာရဲ့စီရင်ခံချက်မူရင်းကစာမျက်နှာ400ကျော်ရှိတာပါ။ဒါကိုအကျဉ်းချုပ်တီးဖြတ်ပြီးတော့တရားရေးဝန်ကြီးဌာနကကြာသပတေးနေ့တုန်းကအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့ပါတယ်။ရောဘတ်မူလာရဲ့အစီရင်ခံစာကြောင့်အမေရိကန်ရဲ့ဒီမိုကရေစီထိခိုက်ပျက်စီးရေးရုရှားရဲ့ကြိုးပမ်းမှုတွေကအကြီးအကျယ်အောင်မြင်မှုရှိခဲ့တယ်။ဆက်ပြီးတော့လည်းလုံနေလိမ့်အောင်မယ်ဆိုတာကိုသတိပေးလိုက်သလိုလည်းဖြစ်နေပါတယ်။ရုရှားဆိုရရဲ့ရွေချက်ထိရောက်အောင်မြင်ရေးမှာအသုံးချလို့ရမယ့်အမေရိကန်နိုင်ငံသားတွေကိုရုရှားဘက်ကရှာဖွေနိုင်ခဲ့ပြီးတော့စနစ်တကျနဲ့ထိရောက်အောင်လုပ်နိုင်ခဲ့တဲ့သက်တေထောက်ထားတွေကိုရောဘတ်မူလာရဲ့အစီရင်ခံချက်မှာအထူးသဖြင့်တွေ့ရပါတယ်။ဒေါ်နယ်ထရမ့်ရဲ့သမ္မတဖြစ်မှုကနေပြီးတော့အကျိုးမြတ်ရလိမ့်မယ်လို့ရုရှားဆိုတာကလေ့လာမိခဲ့တယ်လို့ရောဘတ်မူလာရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတော့အထောက်ထားတွေတွေ့ရှိတယ်ဆိုပေမဲ့လည်းဒါတွေကပြစ်မှုဆန်ရအရေးယူရလောက်တဲ့အဆင့်တော့မရှိဘူးလို့ဆိုပါတယ်။
အီဂျစ်သမ္မတအဗ်ဒယ်ဖတာ LCC သမ္မတရာထူးကို2030ခုနှစ်အထိဆက်ခံနိုင်ခွင့်ပေးမယ့်ဖွဲ့စည်းပုံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့ပြည်ပရောက်အီဂျစ်နိုင်ငံသားတွေတောက်ချနေတဲ့ကစတင်မဲပေးနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်ကအတည်ပြုလိုက်တဲ့ပြင်ဆင်ချက်အပေါ်မှာပြည်တွင်းကမဲပေးမှုတွေကိုတော့စနေနေ့မှာစတင်ပါတယ်။ထောက်ခံမဲတွေကြောင့်ဒီပြင်ဆင်ချက်အတည်ပြုလိုက်ရင်တော့သမ္မတရဲ့အာဏာပိုကြီးမားလာမယ့်အပြင်နိုင်ငံတွင်းစစ်တပ်ရဲ့လွှမ်းမိုးမှုလည်းတိုးလာမှာပါ။သမ္မတတန်းတစ်ခုကို၄နှစ်တက်မှတ်ထားရကနေ၆နှစ်ထိတိုးသွားမှာဖြစ်ပြီးတော့လက်ရှိသမ္မတ CC နေနဲ့တတိယတန်းအတွက်2024ရွေးကောက်ပွဲမှာဝင်ပြိုင်ခွင့်ရသွားမှာပါဒီလူထုဆန္ဒခံယူပွဲကိုထောက်ခံတဲ့သူတွေကတော့မဲပေးဖို့ကနိုင်ငံသားတိုင်းတာဝန်ဖြစ်တယ်လို့ပြောနေပေမဲ့အီဂျစ်မှာအတိုက်ခံပါတီရဲ့လို့မရှိသလောက်ပါပဲမဲရလတ်တွေကိုဧပြီလ29ရက်နေ့မှာကြေညာမယ်လို့အာဏာပိုင်တွေကပြောဆိုထားပြီးတော့အတည်ပြုနိုင်ရင်ဒီပြင်ဆင်ချက်လက်တွေ့အကောင့်ထဲပို့ဖို့အချိန်မဆိုင်မဲနဲ့ချက်ချင်းလုံဆောင်သွားမယ်လို့လည်းဆိုပါတယ်
။မာလီနိုင်ငံရဲ့ဝန်ကြီးချုပ်ဆိုမေလူဘူဘေမီကာနဲ့သူ့ရဲ့အဆိုအရတရားလုံးကြေတာပရင်းနေတုန်းကနှုတ်ထွက်သွားပါတယ်။အခုလိုမျိုးနှုတ်ထွက်မှုကိုမာလီသမ္မတဣဗရာဟင်ဘူဘကာခိုင်တာကလက်ခံတဲ့အကြောင်းသမ္မတရုံးကကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့လတုန်းကဖူလာလူမျိုးတွေ160အသက်တက်ခံရတဲ့ကိစ္စအပါဝင်နိုင်ငံအလဲပိုင်းမှာကြံဖက်မှုတစ်ခုဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းဝင်းကြီးချုပ်နဲ့အစိုးရအဖွဲ့အခုလိုနှုတ်ထွက်ခဲ့ကြတာပါဖူလာလူမျိုးတွေကိုတတ်တာဟာဒိုဂွန်လူမျိုးစုတွေလို့တန်ရဖြစ်နေပါတယ်ပြီးခဲ့တဲ့နှစ်အတွင်းဖူလာနဲ့ဒိုဂွန်လူမျိုးစုတွေရဲ့တက်ခဲမှုတွေမှာဒီအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း600လောက်သေဆုံးခဲ့တယ်လို့ကလသမဂ္ဂရဲ့သတင်းတွေမှာဖော်ပြထားပါတယ်နိုင်ငံအတွင်းကကြံဖက်မှုတွေကိုမထိန်းချုပ်နိုင်လို့အစိုးရကိုစန့်ကျင်တဲ့ကြီးမားတဲ့ဆန္ဒပြမှုမြို့တော်ဘာမာကိုမှာလုံခဲ့တဲ့နှစ်ပတ်ကဖြစ်ပေါ်ခဲ့ပါတယ်
ယေရှုခရစ်တော်ကားစင်တဲ့နေလို့ တဝင်ယုံကြည်ရတဲ့ခရစ်ယာန်ဘာသာဝင်တွေအတွက်ထွန်းမြတ်နေဖြစ်တဲ့ Good Friday နေ့မှာဂျေရုဆလင်မြို့ရဲ့ရှေးဟောင်းလမ်းကြီးတွေပေါ်မှာထွက်ပြီးတော့ခရစ်ယာန်ဘာသာဝင်ထောင်ထဲချီတက်လမ်းလျှောက်ကြပါတယ်။တချို့ကတော့ကြီးမားတဲ့တသားလောဝကတိုင်ကိုပခုံးပေါ်ထမ်းပြီးတော့လမ်းလျှောက်ကြပြီးတော့တချို့ကတော့ကျန်းစာကိုရွေးဆိုကြပါတယ်။ချီတက်လာသူတွေကခရစ်တော်သေဆုံးတယ်လို့ကျန်းစာထဲမှာပြောထားတဲ့ Golgotha ဆိုတဲ့နေရာအထိကိုလမ်းလျှောက်ကြတာပါ။ခရစ်ယာန်ဘာသာဝင်တွေထွန်းမြတ်ထားတဲ့နေ့တည်းဖြစ်တဲ့ Good Friday မှာကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေအများပြားဣသရေလကိုလာရောက်ကြပါတယ်။ခရစ်တော်ကားစင်တည်ခရရတဲ့နေ့ Good Friday နေ့ပြီးသုံးရက်တာလွန်မြောက်ပြီးတဲ့နေ့မှာတော့တခင်ယေရှုတပန်ရှင်ပြန်ထမြောက်လာတဲ့နေ့ဖြစ် Easter Sunday နေ့ကိုခရစ်ယာန်ဘာသာဝင်တွေယုံကြည်သက်ဝင်ကြပြီးတော့အထိမ်းအမှတ်တွေကိုကျင်းပကြပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 5505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE ကနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တရက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြောင်းရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်တွေရဲ့လေးချိန်မြောက်စည်းဝေးကိုနေပြည်တော်မှာမေလ3ရက်နေ့ကျလို့ရှိရင်ကျင်းပပါလိမ့်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးဆွေးနွေးကြမှာလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုကိုကာဘီတောက်ကြနေထုတ် Dhaka Tribune သတင်းမှာဖော်ပြထားကြောင်းအိန္ဒိယနိုင်ငံ ANI သတင်းကဆိုပါတယ်။မြန်မာနိုင်ငံနဲ့အခုတစ်ချိန်ထပ်ပြီးတော့ဆွေးနွေးကြတဲ့အခါမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြည်လုပ်ငန်းစဉ်အတွင်းရှစ်တောင်အာရှနိုင်ငံများအဖွဲ့အာဆီယံကလည်းပါဝင်ကူညီဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတိုက်တွန်းလိုက်မယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာအဒူမိုမန်ကပြောပါတယ်မြန်မာဆိုကတော့ရိုဟင်ဂျာဆိုတဲ့အုံတုံးကိုလက်မခံပါဘူးပြီးခဲ့တဲ့နှစ်တုန်းကရိုဟင်ဂျာဒုက္ခသည်တွေနေရပြည်စီစဉ်ခဲ့ပြီးတော့မအောင်မမြင်ဖြစ်ခဲ့တဲ့နောက်ပိုင်းပထမဆုံးချိန်ဖြစ်နိုင်ငံကိုယ်စားလှယ်တွေနေပြည်တော်မှာထပ်ပြီးတော့တွေ့ဆုံကြမှာဖြစ်ပါတယ်ပြည်ထောင်စုအော်တိုဝါလာတို့ကနိုင်ငံကြားဒုက္ခသည်တွေပြန်ပို့ရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပြီးနိုဝင်ဘာလမှာစပြီးတော့ပြန်ပို့မယ်လို့စီစဉ်ခဲ့ကြပေမဲ့ဒုက္ခသည်တွေနေရပြန်တဲ့အခါမှာအေဂျင့်လုံခြုံပြီးစိတ်ချတဲ့အခြေအနေမျိုးမြန်မာဘက်ကမဖန်တီးပေးဘူးဆိုပြီးတော့စီစဉ်တက်ခဲ့တာပါ။
လိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ရဲကိုတိုင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ကျောင်းသူကိုမီးရှို့တတ်တဲ့အမှုကိုအေးအေးယူဖြေရှင်းဖို့နိုင်ငံတော်မှာဆန္ဒပြမှုတွေဖြစ်ပေါ်နေပြီးတော့ပြည်မှုကျူးလွန်သူအားလုံးကိုအေးအေးယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကကတိပေးထားပါတယ်။အသက်ခံရသူအသက်19နှစ်အရွယ်နူးစရက်ဂျဟန်ရာဖီဟာလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ရဲကိုတိုင်ကြားခဲ့တာပါ။ရာဖီကိုစော်ကားခဲ့သူတွေကရာဖီတက်နေတဲ့အစ္စလာမစ်ဘာသာရေးကျောင်းခေါမိုးဘော်ကိုသူ့ကိုမျှခေါ်သွားပြီးတော့ရဲတိုင်ထားတဲ့အမှုကိုရုပ်သိမ်းဖို့ဖိအားပေးပြောဆိုခဲ့ပါတယ်။ရာဖီကအမှုကိုပြန်ရုပ်သိမ်းမပေးနိုင်ဘူးလို့ပြောတဲ့အခါမှာတော့ရာဖီကိုဓာတ်စီလောင်းပြီးမီးရှို့တတ်ခဲ့ပါတယ်။ရာဖီကိုမီးရှို့တတ်မှုနဲ့ဆက်ဆက်ပြီးတော့လူ18ယောက်ကိုရဲကဖမ်းထားပြီးအဲ့ဒီကတယောက်ကတော့ဒီလိုမီးရှို့တတ်ဖို့အကြောင်းအကျိုးကညွှန်ကြားခဲ့တယ်လို့ပြောပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရတဲ့အကြောင်းရာဖီကမတ်လနောက်ပိုင်းတုန်းကရင်းစခန်းမှာတိုင်ခဲ့ပေမဲ့လေဒေသဆိုင်ရာရဲမှူးကြီးကသူ့ရဲ့တိုင်ကြားမှုကအရင်မကြည့်ဘူးဆိုပြီးတော့သူ့ကိုညှင်းလိုက်တဲ့ရုပ်တံဖိုင်ထွက်ပေါ်လာပါတယ်။ဖမ်းထားတဲ့သူတွေကအနည်းဆုံး9ယောက်ကရာဖီရဲ့တမ်းပေါ်တွေဖြစ်ကြပြီးတော့သူတို့ကရာဖီကိုလေစီပေါ်ဝါနဲ့ခြိတုပ်ပြီးမီးရှို့ခဲ့တာလို့စုံစမ်းစစ်ဆေးရမှုအက်ဘယ်က AFP သတင်းဌာနကိုပြောပါတယ်။ကိုကိုတက်တည်ရဲ့ပုံစံအဖြစ်အကွက်ဆင်ထားခဲ့ပေမဲ့လေခြေရည်လက်တွေကိုတုတ်ထားတဲ့ပေါ်ဝါကမီးလောင်ပြီးပြက်ကျသွားတဲ့အတွက်ရာဖီကမီးလောင်ရက်သားနဲ့အောက်ထက်ကိုဆင်းပြေးလာနိုင်ခဲ့ပြီးသူမသိခင်မှာသူ့ဖြစ်ရပ်ကိုပြန်ပြောတာကိုရုပ်တိုင်ဖာမှာဖန်ထားနိုင်ခဲ့ပါတယ်။ရာဖီရဲ့ခန္ဓာကိုယ်80ရာခိုင်နှုန်းမီးလောင်ခဲ့ပြီးတော့ဧပြီလ10ရက်နေ့မှာသူကဆေးရုံမှာသေဆုံးသွားခဲ့တာပါ
။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဂျပန်နှစ်နိုင်ငံဆွေးနွေးမှုတွေကိုဝါရှင်တန်ဒီစီမြို့တော်မှာမနေ့တုန်းကစတင်ကျင်းပပါတယ်။အဲ့ဒီလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုဂျပန်နိုင်ငံသားဝင်ကြီးတာရိုကိုနိုအမေရိကန်ကာကွယ်ရေးဝင်ကြီးပက်ထရစ်ရှနဟန်ဂျပန်ကာကွယ်ရေးဝင်ကြီးတာကိရှိအီဝါယာတို့ဥဆောင်ပြီးတော့တက်ရောက်ခဲ့ကြပါတယ်။မစိုင်းဒုံးကြီးစံသက်ပြစ်လွတ်မှုတွေကိုမြောက်ကိုရီးယားဘက်ကပြန်ဆနေပြီဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတော့နောက်တည့်ရက်မှာပဲဝါရှင်တန်မှာကျင်းပတဲ့အစည်းအဝေးဖြစ်တာကြောင့်ဒီအစည်းအဝေးမှာမြောက်ကိုရီးယားကိစ္စကအဓိကဖြစ်နေပါတယ်။နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေနောက်ပိုင်းလုတ်တဲ့အခါမှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကိုအမေရိကန်ရဲ့ထိတ်တန့်နှိမ့်နှိုင်းသူတွေထဲမှာမပါစေချင်တော့ဘူးလို့မြောက်ကိုရီးယားဆိုရထိတ်တန့်ရရှိကပြောတဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကကြော်သပိတ်နေမှာဖော်ပြပါတယ်။ဝင်ကြီးပွန်ပီယိုကတော့အမေရိကန်ရဲ့နှိမ့်နှိုင်းရေးအဖွဲ့ကိုပြောင်းလဲမှာမဟုတ်ဘူးလို့ဆိုပါတယ်။မ နေ့ကဝါရှင်တန်ကဆွေးနွေးပွဲမှာဂျပန်နဲ့အမေရိကန်ရရှိတွေပြောခဲ့ကြတာကမြောက်ကိုရီးယားအနေနဲ့တာဝေးပစ်မစ္စိုင်းတုံးချီတွေနဲ့နျူကလ িয়ার လက်နက်တွေကိုလုံးဝဖျက်သိမ်းမှုမလုပ်မချင်းတင်းကျပ်တဲ့အရေးယူတန်ခတ်မှုတွေကိုဆက်ပြီးတော့လှုပ်ထားလို့လဲဆိုတာပါပဲ
လက်နက်မွေးစီဝါနဲ့ငွေဆက်ကိုအတူမှောင်ခိုလောက်ကိုက်နေတယ်ဆိုပြီးတော့ကက်ရှမီးယားဒေသနင်းဆက်ဖျက်ချော်ကုန်သွယ်မှုကိုအိန္ဒိယကခေတ္တဆိုင်းလိုက်တာကြောင့်အိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးပို့ပြီးတော့တင်းမာလာပါတယ်ကက်ရှမီးယားဒေသကိုဖျက်ပြီးတော့ကုန်သွယ်ရေးကဆယ်စုနှစ်ကျော်ကြိုးပမ်းလာနေတဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံဆက်ဆံရေးပြည်လည်စည်ရေးအတွက်အရေးပါတဲ့ကိစ္စတစ်ခုဖြစ်ခဲ့တာပါကွန်ပစ္စည်းတင်ပို့တဲ့အဖွဲ့တချို့ကစစ်သွေးကြောအဖွဲ့နဲ့ဆက်ဆက်ပြီးတော့ပါကစ္စတန်ကလာတဲ့တရားမဝင်လက်နက်တွေမြို့စေဝါနဲ့ငွေစက်ကူအတူတွေကအိန္ဒိယနိုင်ငံထဲကိုထိုးဝင်လာတယ်လို့စစ်ဆေးမှုတွေမှာတွေ့ရတဲ့အကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကပြောဆိုလိုက်ပြီးတော့ကုန်သွယ်ခွင့်ရပ်ဆိုင်းလိုက်တဲ့အကြောင်းတောက်ကြံတွေကကြေညာလိုက်တာပါကက်ရှမီးယားဒေသနယ်စပ်လမ်းကြောင်းတွေကို2008ခုနှစ်မှာဖွင့်လိုက်တာကြောင်းအိန္ဒိယနဲ့ပါကစ္စတန်စီးပွားရေးသမားတွေအနေနဲ့တပတ်ကို၄ရက်ကုန်ပစ္စည်းချင်းဖလှယ်တဲ့စနစ်နဲ့ကုန်သွယ်နိုင်ခဲ့တာပါထိကအမွေအတိုင်းအထည်အလိတ်တတိဝလန်နဲ့ကော်ဇောလိုကုန်ပစ္စည်းတွေကိုအခွန်လုံးကုန်သွယ်နိုင်တဲ့အတွက်ကုန်သွယ်ရေးအတွက်အလွန်စီးပွားဖြစ်ခဲ့တာပါဖေဖော်ဝါရီလတုန်းကကက်ရှမီးယားဒေသတွင်းမှာစစ်သားအယောက်40သေဆုံးခဲ့တဲ့အသေးခံတိုက်ခိုက်မှုနောက်ပိုင်းပါကစ္စတန်ကိုဦးစားပေးနိုင်တဲ့စီးရင်ကနေထုတ်လိုက်ပြီးတော့နှစ်လကြာမှာတော့နေဆက်ဖျက်ချော်ကုန်သွယ်မှုကိုအိန္ဒိယကအခုလိုရလိုက်တာလည်းဖြစ်ပါတယ
်စနေနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့မအီတန်စင်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့ Writer သတင်းတောင်နှစ်ဦးအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးရေး NLD အရသာအစိုးရကိုဖိအားပေးဖို့ American Outlet တော်အမတ်တွေကဥပဒေချမ်းတစ်ခုကိုတင်သွင်းလိုက်ပါတယ် American Outlet တော် Democrat အမတ် Andy Levin နဲ့ Republican အမတ် Ann Wagner တို့ပူးတွဲပြီးမြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းကို April 19ရက်တောက်ကြံလေးက American Outlet တော်မှာတင်သွင်းခဲ့ရပါမတ်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးပါမယ်ရှင်
Burma Political Prisoners Assistance Act လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းကို American Outlet တော့နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat Outlet တော့အမတ် Andy Levin နဲ့ Missouri ပြည်နယ် Republican Outlet တော့အမျိုးသမီးအမတ် Ann Wagner တို့ကနေအဆိုပြုတင်သွင်းခဲ့တာပါရိုဟင်ဂျာရေပေါ်မြန်မာစစ်တပ်ရဲ့နှိမ်ပန်းဖိနှိပ်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအပါအဝင်မြန်မာနိုင်ငံမှာမတရားထိမ့်သိမ်းခံနေရတဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအမေရိကန်ပြည်ထောင်စုဘက်ကကူညီဆောင်ရွက်နိုင်တဲ့နည်းလမ်းရှာဖွေတဲ့အနေနဲ့အခုလိုဥပဒေကြမ်းကိုတင်သွင်းရတာဖြစ်တယ်လို့အောက်လွတ်တော်အမတ်လက်ဗင်ကပြောပါရယ်ဒါပြင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်မြန်မာအစိုးရကိုအမေရိကန်သမ္မတထရန့်အစိုးရကပုံမဖိအားပေးဆောင်ရွက်ဖို့လေအဲ့ဒီဥပဒေကြမ်းမှာပြဋ္ဌာန်းထားကြောင်းမစ္စတာလာဗင်ကဆိုပါတယ်မြန်မာနှစ်တကူသမ္မတဦးမြင့်ရဲ့လွန်ငင်းချမ်းသာခွင့်ပေးပြီးရပိုင်အတွင်းအခုလိုအမေရိကန်အောက်လွှတ်တော်အမတ်တွေဘက်ကမြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်တဲ့ဥပဒေမူကြမ်းကိုတင်သွင်းခဲ့တာပါမြန်မာနိုင်ငံအခြေစိုက် AAPPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့စီးရင်ကောက်ယူချက်အရတမနာရဲ့လွန်ငင်းချမ်းသာခွင့်အမိန့်ကြောင့်လွတ်လာတဲ့အကျဉ်းသား9000ကျော်ထဲမှာနိုင်ငံရေးအကျဉ်းသား2ဦးပဲပါဝင်ခဲ့တဲ့အပြင်စစ်တပ်ကိုဝေဖန်ခဲ့တဲ့တကြံတန်ချက်တွေကြောင့်ဒီရက်ပိုင်းတွင်လူငယ်အများအပြားကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒါကြောင့်လည်းအခုလိုမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးဖိအားပေးဆောင်ရွက်လာတဲ့American Outlet တော်အမတ်တွေရဲ့ဥပဒေမူကြမ်းကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် The bill comes at a time that the Burmese authorities arrested people just in the last couple of days. People have been arrested under
Sigeri Yabayande မြန်မာအာဏာပိုင်တွေကလူတွေလိုက်လံဖမ်းဆီးခဲ့ချိန်မှာအခုဒီအခြေခံဥပဒေကြမ်းထွက်လာတာဖြစ်ပါတယ်စစ်တပ်ကိုဝေဖန်တယောခဲ့လို့ပုံမှန်66ကားနဲ့လူတွေဖမ်းဆီးခဲ့ပါတယ်။ပြီးတော့မန်းလေးကတန်ချက်ဖျော်ဖြေမှုကိုလည်းပုံမှန်905နဲ့ဖမ်းဆီးခဲ့ပါတယ်။တချို့ဆိုရင်လည်းဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ရဲ့ပါဝါမှုပြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံကြရပါတယ်။ဒါကြောင့်အစိုးရအနေနဲ့လူတွေလိုက်လံဖမ်းဆီးနေတာတွေကိုရပ်တန့်ဖို့အရေးကြီးနေသလိုနိုင်ငံရေးအကျဉ်းသားတွေစတင်လုပ်ပေးဖို့လိုအပ်နေပါတယ်။အောက်လွတ်တော်အမတ် Levin ရဲ့ဥပဒေမူကြမ်းဟာထောင်စန်းစုကြည်နဲ့မြန်မာအစိုးရကိုဖိအားပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေ အခြားလူမှုအခြေပြုအဖွဲ့အစည်းတွေကိုရမုံငွေပံ့ပိုးကူညီဖို့ American ဆိုရကိုဖိအားအမြင့်ဆုံးပေးထားတာဖြစ်ပါတယ်။ဒါကြောင့်လဲဒီဥပဒေကြမ်းကိုကျွန်တော်တို့ကျိုးဆိုပါတယ်
။တစ်ဖက်မှာလည်း American လွှတ်တော်နဲ့အစိုးရကမြမအရေးဖိအားပေးဆောင်ရွက်မှုတွေတဲ့ဒေါ်ဆန်းစုကြည်နဲ့နှိစက်တဲ့ American ထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်မှ Mitch McConnell ရဲ့ကန့်သက်တားဆီးမှုတွေကြောင့်ထိရောက်မှုရှိတဲ့လောက်မရှိဖြစ်နေရတယ်လို့ Brad Adams ကပြောပါတယ်။မင်းကအမေရိကန်အောက်လွှတ်တော်မှာတင်သွင်းခဲ့တဲ့မြမအရေးဥပဒေကြမ်းမှာဒေါ်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လက်ထက်မှာနိုင်ငံရေးအကျဉ်းသားဖြစ်ဖမ်းဆီးတာမျိုးမရှိစေရဘူးလို့ကတိပေးခဲ့ပေမဲ့တကယ်တမ်း2016ခုနှစ်ဧပြီလမှာအစိုးရအာဏာရခဲ့ပြီးတဲ့နောက်အဲ့ဒီကတိကိုမတည်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေလွတ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ကူညီပံ့ပိုးဖို့ဒီဥပဒေကြမ်းမှာထည့်သွင်းထားကြောင်းလွှတ်တော်အမတ်အန်ဒီလေဗင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့ Democrat နဲ့ Republican နှစ်ပါတီလုံးပါဝင်တဲ့ American အထက်လွှတ်တော်အမတ်တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းခဲ့မှုမှာတာဝန်ရှိတဲ့မြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့အကြီးတန်းအရာရှိတွေကိုအရေးယူတဲ့2018ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ American လွှတ်တော်ရဲ့ဥပဒေကိုနောက်ထပ်တစ်နှစ်သက်တမ်းတိုးပြဋ္ဌာန်းဖို့အဆိုပြုခဲ့ပါတယ်ရှင်။မိုင်းအင်ဂျင်နိုင်ပါရှင်။အခုကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးနှာဆင်ရမယ့်သတင်းလွှာမှာတော့မြန်မာနစ်ဆန်တရက်နေ့2019ခုနှစ်ဧပြီလ19ရက်နေ့မှာနိုင်ငံတော်သမ္မတရဲ့လွန်ငင်းတတာခွင့်နဲ့ကျိုင်းတုံအချင်းတောင်ကပြန်လည်လွတ်မြောက်လာတဲ့ထိုင်းနိုင်ငံသား2ဦးဟာထိုင်းနိုင်ငံကမူရင်းမှုလူသတ်မှုတွေနဲ့ပြေးလာတဲ့တရားခံကြီးတွေဖြစ်တာကြောင့်မြန်မာဘက်ကဧပြီလ18ရက်နေ့လွှဲပြောင်းပေးခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးချစ်ချီရဲ့တရားကနေတဆင့်ထိုင်းနိုင်ငံကတာဝန်ရှိသူတွေထံကိုလွှဲပြောင်းပေးလိုက်တဲ့ထိုင်းနိုင်ငံသား9ဦးဟာထိုင်းနိုင်ငံဘက်ကအလိုရှိနေတဲ့တရားခံပြေးတွေဖြစ်တယ်ဆိုပြီးထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်အမှတ်5ဒေသလူဝင်မှုကြီးကြပ်ရေးဌာနရဲ့ရဲမှူးကေကကွန်ဘူစပါကအခုလိုပြောဆိုသွားပါတယ်။အခုမြန်မာနိုင်ငံဘက်ကလွှဲပြောင်းပေးခဲ့တဲ့အကျဉ်းသား9ဦးဟာထိုင်းနိုင်ငံမှာမှုခင်အကြီးကြီးတွေကျူးလွန်ပြီးထွက်ပြေးလွတ်မြောက်နေသူတွေဖြစ်ပါတယ်။တရားခံတဦးဖြစ်တဲ့နိုင်ထရာဖုံးဟာ2018ခုနှစ်အောက်တိုဘာလကတရံခရိုင်နိုင်ငံတစ်ခုမှာကနေတဲ့သူတွေကိုတနက်နဲ့ပြစ်ခဲ့လို့တဦးသေဆုံးပြီး6ဦးထဏ်ရာရခဲ့တဲ့အမှုရဲ့အဓိကတရားခံဖြစ်တယ်။နောက်တဦးကတော့ဝီရစ်စေဝါအမှုတွေနဲ့အလိုရှိနေသူတွေဖြစ်တယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းနိုင်ငံရဲ့တည်ဆဲဥပဒေတွေနဲ့ဆက်လက်တရားစွဲဆိုအရေးယူသွားမှာဖြစ်ကြောင်းကိုလည်းပြောဆိုသွားပါတယ်။မြန်မာနှစ်ဆန်းတရက်နေ့မှာလူငယ်သက်သာခွင့်နဲ့ရှမ်းပြည်နယ်တိုင်းတုံအချင်းထောင်ကနေလွတ်မြောက်လာခဲ့တဲ့အသက်34နှစ်အရွယ်ထိုင်းနိုင်ငံသားနိုင်ထရာဖုံးစေရာမိုင်နဲ့အသက်38နှစ်အရွယ်နိုင်ဖုံဖန်းတို့နှုတ်ဦးကိုထိုင်းမြန်မာနယ်စပ်တာချီလေးအာဏာပိုင်တွေကနိုင်ငံချစ်ကြည်တရားကနေမဲဆိုင်အာဏာပိုင်နေထံကိုဧပြီလ18ရက်နေ့ကတရားဝင်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီထိုင်းနိုင်ငံသား2ဦးဟာတာချီလိမ့်မြို့လွယ်တော်ခန့်ပူပေါင်းစစ်ဆေးရေးဂိတ်မှာ2018ခုနှစ်ဒီဇင်ဘာလ17ရက်နေ့ကလက်နက်တွေနဲ့ဖမ်းမိခဲ့သူတွေဖြစ်ပါတယ်ရှင
်။မအေးမသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြစ်ဆုံအရေးအမေရိကန်ရောက်မြန်မာနိုင်ငံသားတွေဆန္ဒပြတောင်းဆိုတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။မြန်မာပြည်သူတွေအတွက်ကောင်းကျိုးထက်ဆိုးကျိုးပိုများစေရာကြောင့်မြစ်ဆုံစီမံကိန်းကိုအပြီးတိုင်ဖျက်သိမ်းပေးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားတွေကဝါရှင်တန် DC မှာရှိတဲ့တရုတ်တန်ယုံနဲ့မြန်မာတန်ယုံရှိတွေမှာတောက်ကြာနေ့လေပိုင်းကဆန္ဒထုတ်ဖော်တောင်းဆိုလိုက်ကြပါတယ်။တရုတ်နိုင်ငံဘက်ကပြန်ဆန့်ကျင်နေတဲ့မြစ်ဆုံစီမံကိန်းပြဿနာဖြေရှင်းရေးမှာ NLD အစိုးရကပြည်သူတွေရဲ့သဘောဆန္ဒကိုလိုက်ရောနိုင်ပါမလားဆိုတာတန်လျာဝင်မိတယ်လို့နိုင်ငံရေးလေလာသူတချို့ကအသုံးသတ်ကြပါတယ်။အကြောင်းအဆိုကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
။အမေရိကန်ရောက်ကချင်တိုင်းသားတွေနဲ့မြန်မာနိုင်ငံသားတွေစုပေါင်းပြီးမြစ်ဆုံစီမံကိန်းအပြီးတိုင်ဖျက်သိမ်းပေးဖို့ဝါရှင်တန် DC ကတရုတ်တန်ယုံနဲ့မြန်မာတန်ယုံရှိတွေမှာတောက်ကြနေ့လေပိုင်းကဆန္ဒပြခဲ့ကြတာပါ
။
အင်ဒီယားနာပြည်နယ်ကနေလာရောက်ပြီးဝါရှင်တန် DC မှာဆန္ဒပြထုတ်ပေါ်တဲ့ကိုအောင်မြင့်ထွန်းကတရုတ်နဲ့မြန်မာတန်ယုံရှိဆန္ဒပြရတဲ့အကြောင်းရင်းကိုရှင်းပြပါတယ်
။အဓိကတော့ဒီစုံစီမံကိန်းကကျွန်တော်တို့ဟိုအသက်ကြီးကျော်ဖြစ်တဲ့အေယာဝတီစိန်ခေါ်သွားမှာဆိုလို့ now share middle scare cinema like my solution. To the big kitchen one, kitchen delaka di Ludi, John Lamb Sojo, Navraki Yawli did Shoma, she Yoyuari, Navraki Yoyuari Ludi Yarino, Ata, Jetty Yare, Yari one, up just see some of the way, be Pidorio, your Lemakanayu. He got a hit to let the citoyen. The man in a day, but he slam on Yaba, but so soon by anybody. I go with the people who he dressed out your own, don't see my own, no machine at the body.
The owning and bagap young sergeant in there. Miss Don't see Mangin Pedana, kind red Chishima, and Eddie Suera, Piduria, the boss and Ago. Lilyon and Bamala Sura, Tanaya, Wimmy Jaw, American Money Tine, Nangailila don't do Doctor Tinswiga, Suvari.
ကျွန်တော်မြေဆုံစီမံကိန်းကတော့ဒီနေ့ပမာပြီမှာတပီလုံးကပြည်သူလူထုဘယ်သူကိုမေးမေးဘယ်သူမှသဘောကျတဲ့စီမံကိန်းကြီးမဟုတ်တာတော့သိကြပါရခင်ဗျအဲ့တော့တော့ဆုံးဒီနောက်မကြခင်သွားမယ်တရုတ်ပြည်ခေတ်မှာဒီကိစ္စတွေဆွေးနွေးရင်းနေပဲတော့အတက်နိုင်ဆုံးတော့တပ်ကြီးဂျိုစီဝါဘကကြည့်ပြီးတော့သူညှိပါလိမ့်မယ်သို့တော့အရေးအရင်ကဟာအဘေးယူတွေလုပ်ပြီးသဘောတူထားတဲ့ဆေးဆူကလည်းဘယ်လိုဒီ
လုတ်ခဲ့တယ်လေဆိုတော့ကာယကံရှင်တွေကလည်းဘာလုတ်ထားလဲကျွန်တော်တို့ကမသိဘူးအဲ့တော့တရားတွေကိုအတက်နိုင်ဆုံးတော့တော့အောင်ဆန်းစုကြည်ကအဂျိုးစားပြီးတော့လုတ်နေမယ်သို့တော်ကျွန်တော်ကတော့အခုချိန်ထိဟာပြည်သူလူထုဖြစ်စေချင်တဲ့လောက်ထိဖြစ်ပါမလားဆိုတဲ့စိုးရိမ်ချက်ကတော့ရှိသေးပါပဲခင်ဗျတရုတ်အစိုးရနဲ့သူ့ရဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာနိုင်ငံသားတိုင်းပြည်တွေကစီမံကိန်းကြ ကျွေးပြီးတဲ့ပြဿနာနဲ့ရင်ဆိုင်ရပြီးတရုတ်ကုမ္ပဏီတွေရဲ့ဝါမျိုးမှုကိုကြုံရတဲ့တာရကတွေရှိခဲ့ပါတယ်။မလေးရှားနိုင်ငံကတော့အရင်ဝန်ကြီးချုပ်နဲ့တရုတ်စီလီလုံးကုမ္ပဏီတို့ချုပ်ဆိုခဲ့တဲ့ဒေါ်လာဘီလီယံ20တန်းယထာလန်စီမံကိန်းကိုနောက်တက်လာတဲ့ဝန်ကြီးချုပ်မဟာဒီယာလက်ထက်မှာဖျက်သိမ်းလိုက်ပြီးပြည်သူတွေအကျိုးရှိစေမယ့်အစီအစဉ်ဖြစ်လာအောင်ပြင်ဆင်ညှိန မျိုးကိုတော့မလုတ်သင့်ပဲလုံးဝဖျက်သိမ်းသင့်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ကျွန်တော်တို့ဒီမစ်ဆုံကိစ္စမှာကတော့ GC ကိုကျွန်တော်တို့ကြည့်ရမှာအကျိုးမြတ်ရခိုင်ပြည်နယ်တိုးတာနဲ့ဖြစ်တဲ့ကိစ္စတရားလို့ကျွန်တော်မြင်ဆဘူး။မကြသေးကနိုင်ငံတကာမှာတရုတ်ပြည်ရဲ့ဟလာအဲ့လိုယဉ်ကျေးမှုနဲ့မှုတွေငွေချေးမှုတွေကြည့်လို့ရှိရင်နိုင်ငံတွေနိုင်ငံသေးတွေဆင်းရဲတဲ့နိုင်ငံတွေဟာအဲ့ဒီဒုက္ခတွေဘယ်လောက်ကြီးလဲဆိုတာကဖြစ်ပြီးရင်တိတိတိတိလာကြတယ်။ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကတော့အတော့ကိုခက်တဲ့ကိစ္စ။ဒါကိုကျွန်တော်တို့ဒီ energy ဆိုတာဟာစိတ်ဆန္ဒရှိတယ်လေအစွမ်းအားရှိပါမလားလို့ကျွန်တော်ကဟိုစိုးရင်လေဒီအချိန်ဒီတည်းမှာ energy ကကောင်းခံရအောင်မလားအဲဒါကိုပဲကျွန်တော်ဆက်စုပ်ရင်းနေဒါကြောင့်အပေးအယူလုပ်ချင်းအဲရခိုင်တို့တိုးချင်းနဲ့လည်းပဲကျွန်တော်ကတော့အဲတိတ်သဘောကျတဲ့အဲဘီဒီလူတူတောင်မဟုတ်ပါဘူးခင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ AP 25ကနေ28ရက်နေ့အထိတရုတ်နိုင်ငံဘီဂျင်းမှာကျင်းပမဲ့ဒုတိယအကြိမ်မြောက်ပိုလမတ်အစ်စီမံကိန်းဖိုရမ်ကိုတက်ရောက်ဖို့ရှိပြီးတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာမြေဆုံစီမံကိန်းအကြောင်းထည့်သွင်းဆွေးနွေးလိမ့်မယ်လို့မျှော်လင့်နေခြင်းမှာအမေရိကန်ရောက်မြန်မာတွေကဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါလေခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီ American တန်ရဲ့စနေနေ့ပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။တောင်တရုတ်ပင်လယ်အတွင်းအငင်းပွားစရာဖြစ်နေတဲ့နေရာတွေမှာဗီယက်နမ်နိုင်ငံကကျွန်းတွေ10ခုလောက်ထိတည်ဆောက်နေပါတယ်။တရုတ်နိုင်ငံကလည်းတောင်တရုတ်ပင်လယ်အတွင်းကျွန်းတွေတည်ဆောက်လို့နိုင်ငံတကာရဲ့ဝေဖန်မှုခံရပြီးဒေသတွင်းနိုင်ငံတွေနဲ့မသိမမြတ်ဖြစ်နေတာပါ။ဗီယက်နမ်ရဲ့ကျွန်းတည်ဆောက်မှုတွေကဘာကြောင့်လူသိမများပဲဖြစ်နေရတယ်လဲဆိုတာနဲ့ဒီလို့ရကြောင့်ဒေသတွင်းမှာပြည်လူရိုက်ခတ်မှုတွေရှိတယ်လဲဆိုတာတွေနဲ့ပတ်သက်ပြီး Ralph Jennings ရဲ့သတင်းကိုကိုကျော်အောင်လင်းကပြောပြပေးပါမယ်ရှင်။
ဒီပနက်ဆိုင်ရာအငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းမှာလူလုတ်ကျွန်းငယ်လေးတွေတည်ဆောက်နေတာကတရုတ်တင်မကပဲ ဗီယက်နမ်နိုင်ငံကပါလုပ်နေတာပါဒါပေမဲ့လည်းတရုတ်ရဲ့တိစောက်မှုတွေကိုနိုင်ငံတကာကအကြီးအကျယ်အပြစ်တင်ဝေဖန်နေပေမဲ့ဗီယက်နမ်ရဲ့လုပ်ရက်ကတော့ဝေဖန်သိပ်မခံရပါဘူးအဝေဖန်မခံရတဲ့အပြင်ထောက်ခံအားပေးမှုတချို့တောင်ဗီယက်နမ်ကရနေပါသေးတယ်ဘာကြောင့်လဲဆိုတော့ဗီယက်နမ်ရဲ့တိစောက်မှုတွေကတဖြည်းဖြည်းချင်းလုပ်နေတာရဲ့ခုခံကာကွယ်ရေးအတွက်လှုပ်ထားတဲ့သဘောမြင်နေရတာဒီကြောင့်ပါတောင်တရုတ်ပင်လယ်အတွင်းမှာကျွန်းငယ်တွေကိုဗီယက်နမ်ကတိစောက်နေတာတကယ်တော့ဆယ်စုနှစ်နဲ့ချီပြီးတော့ရှိနေပါပြီဗီယက်နမ်ကုန်းတွင်းပိုင်းနဲ့အနီးကပ်ဆုံးကမ်းရိုးတန်းနေနားမှာတိစောက်နေတာပါအဲ့ဒီကျွန်းတိစောက်မှုတွေမှာစစ်တပ်နဲ့ဆိုင်တဲ့စီမံကိန်းကြီးကြီးမားမားတွေမရှိအောင်ဗီယက်နမ်ဘက်ကရှောင်ပြီးတော့လုပ်ပါတယ်နောက်တစ်ခုကဒီကျွန်းတိစောက်မှုတွေဟာဒေသတွင်းအာဆီယံနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့ဗီယက်နမ်နဲ့အပြန်အလှန်ကာကွယ်ရေးတွေအတွက်လှုပ်ဆောင်နေရဲဆိုတဲ့အချက်တွေကတရုတ်ရဲ့ကျွန်းတိစောက်မှုတွေနဲ့ကွာခြားမှုတွေပါပဲဗီယက်နမ်ရဲ့ကျွန်းဆောက်လုပ်မှုတွေကိုအာဆီယံအဖွဲ့ကပြသနာမရှာတဲ့နဲ့ပတ်သက်ပြီးစင်ကာပူနိုင်ငံရာဂျာရတ်နမ်နိုင်ငံကလေးလာရေးဌာနကတိုးဘက်ပမောက္ခအယ်လန်ချောင်းကသူ့ရဲ့အမြင်ကိုရှင်းပြပါလေ
They never had I think a standoff with any other country
ဗီယက်နမ်ရဲ့ကျွန်းဆောက်လုပ်မှုနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြားမှာတိမမှုတွေဘယ်တော့မှမဖြစ်ခဲ့ဘူးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လဲဆိုတော့အာဆီယံနိုင်ငံတွေအားလုံးကတုံတေးပင်လယ်တဝိုက်မှာဖွံ့ဖြိုးတိုးတက်နိုင်မယ့်အခြေအနေတွေကိုဆက်ပြီးရှိနေစေချင်လို့ပါပဲ။ဒါဟာအာဆီယံနိုင်ငံတွေအကြားကပုံသဘောတူညီမှုလို့ကျွန်တော်ထင်ပါတယ်။တရုတ်ရဲ့ရန်ကိုအာဆီယံနိုင်ငံတွေအားလုံးကစိုးရိမ်နေတာကြောင့်ဗီယက်နမ်ရဲ့အစီအစဉ်ပြတ်အောင်အချင်းချင်းမလုပ်ကြပါဘူး
။ဗီယက်နမ်ဟာသူတည်ဆောက်ထားတဲ့ရေးပါတဲ့ကျွန်းဆယ်ကူတွေကတချို့မှာပြီးခဲ့တဲ့2019ခုနှစ်ကတည်းကတည်ဆောက်မှုတွေကိုတဖြည်းဖြည်းချင်းထပ်ဖြည့်ပြီးတော့လှုပ်ဆောင်နေတယ်လို့အာရှပင်လယ်ရောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးအကျိုးဆောင်အဖွဲ့ရဲ့အခုဧပြီလ10ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဗီယက်နမ်ကအကြီးအမားဆုံးယူထားတဲ့ Spratly ကျွန်းပေါ်မှာဆက်သွယ်ရေးကိရိယာအသစ်တွေအကစားကွင်းတစ်ခုနဲ့တိုးချဲ့လေရင်ပြေးလမ်းကြောင်းတစ်ခုကိုတည်ဆောက်နေပြီးအဲ့ဒါက850မီတာကနေမီတာ1300အထိတိုးချဲ့နေတာလို့အမေရိကန်ကမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကလည်းသိထားပါတယ်။တောင်တရုတ်ပင်လယ်ထဲကဒီစပရက်လေကျွန်းစုကိုဗီယက်နမ်ကသိမ်းပိုက်ထားတာဆယ်စုနှစ်နဲ့ချီပြီးတော့ရှိနေပြီးအဲ့ဒီကဖွံ့ဖြိုးတိုးတက်မှုတွေကိုစစ်တပ်ကထိန်းချုပ်ပြီးတော့လှုပ်ဆောင်နေကြပါ။အဲ့ဒီကျွန်းမှာမြေဖို့တာတွေနဲ့အစာအုပ်တချို့ကိုဆူလာပြားတက်ဆင်မှုတွေလည်းလှုပ်ထားတယ်လို့ဆိုပါတယ်။ပြင်းထန်တဲ့ရာသီဥတုဒဏ်ကိုကာကွယ်ရေးအတွက်ဒီကျွန်းတိဆောက်မှုတွေကိုလုပ်နေတာလို့ဟိုချင်မင်းတက်တိုလူမှုသိပ္ပံဌာနရဲ့အကြီးအကဲထရန်ဝီယန်ကပြောပါတယ
် The Vietnamese government has made it very clear they just reclaim the island
ဒီကျွန်းတွေဟာကုကူကိုကာကွယ်ရေးအတွက်လို့ဗီယက်နမ်အစိုးရကရှင်းရှင်းလင်းလင်းပြောထားပြီးသားပါအခြားယူရချက်တွေနဲ့အကြီးအကျယ်လှုပ်ဆောင်တာတွေတိုးချဲ့တာတွေမရှိပါဘူးဒီလိုကြေညာမှုနဲ့ပတ်သက်လို့တခြားနိုင်ငံတွေကအကြီးအကျယ်စိတ်ဝင်စားဖြစ်တာကိုဗီယက်နမ်အစိုးရကမလိုလားဘူးလို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်တိတ်တိတ်ဆိတ်ဆိတ်လုံနေတာဖြစ်ပါလိမ့်မယ်
။တောင်တရုတ်ပင်လယ်ကအငင်းပွားနေတဲ့ကျွန်းတွေထဲမှာ90ရာခိုင်နှုန်းလောက်ကိုတရုတ်ကသူ့ပိုင်တယ်လို့ပြောနေတာပါ။ဗီယက်နမ်၊ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့ထိုင်ဝမ်နိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ဆိုနေကြပါတယ်။ဗီယက်နမ်ဘက်ကအခုလိုမျိုးကျွန်းတွေတည်ဆောက်မှုတွေလုပ်နေတာကြောင့်တရုတ်အနေနဲ့ဒီနေရာတွေကိုအလွယ်တကူယူဖို့မဖြစ်နိုင်တော့ဘူးလို့အာရှပင်လယ်ရေကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးအကျိုးဆောင်ဖွဲ့ရဲ့ညွှန်ကြားမှု Gregory Polling ကဆိုပါတယ်။ဗီယက်နမ်ရဲ့တောင်တရုတ်ပင်လယ်တွင်းကကျွန်းတိစောက်မှုတွေကိုဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကလည်းအားပေးထောက်ခံကြပါတယ်။ဒါကြောင့်လဲဆိုတော့တရုတ်ရဲ့နယ်မြေချက်ထွင်မှုတွေကိုကန့်တတ်ခြင်းလို့ပါပဲ။တရုတ်နဲ့ဗီယက်နမ်အကြား2014ခုနှစ်တုန်းကလုပ်ထားတဲ့သဘောတူညီချက်အရကမ်းခြေဆောင်တင်မော6စီးဗီယက်နမ်ကိုဂျပန်ကလှူထားပါတယ်။အမေရိကန်ရတဲ့တင်မော်တွေကလည်းတရုတ်ကိုသတိပေးတဲ့အနေနဲ့တောင်တရုတ်ပင်လယ်တွင်းကင်းဖဲ့မှုတွေကိုပုံမှန်လုပ်နေပါတယ်။
ကိုကျောင်းလင်းပြောပြပေးခဲ့တာပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရီဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American တန်ကစနေနေ့မနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 633ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့အပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်းအင်္ဂလိပ်စာသင်ကန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နည်းပညာအစီအစဉ်မှာမြန်မာနိုင်ငံစိုက်ပျိုးရေးကဏ္ဍမှာကောက်ပဲတည်နှံစုထိုင်းစာတိုင်းတာမှုနိုင်ငံတကာစစ်မှီစံနှုန်းတတ်မှတ်နိုင်အောင်ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီနဲ့ပူးတွဲလှုပ်ဆောင်နေတဲ့အပေါ်မှာ
ဒါနှခုတစ်ချိန်လုံးကတော့ကျွန်တော်စပားဆိုလို့ရှိရင်များတော့ကျွန်တော်ပစံနေပဲကြိုက်ပြီး6တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူက6တာပဲပြီးတာ
မြန်မာနိုင်ငံစံစပါတင်ကဒေါက်တာမျိုးအောင်ကျော်နဲ့ဒေါက်ခင်မျိုးသက်တို့ဆွေးနွေးတင်ပြထားတာကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြည့်ကိုရဲမင်းထွန်းနဲ့အတူတင်ပြပေးထားပါတယ်ရှင်။ AP 16ရဲ့နေထုတ် Foreign Policy Magazine မှာ Azim Ibrahim ရေးသားထားတဲ့ကုလသမဂ္ဂဘျူရိုကရက်တွေကရိုဟင်ဂျာအရေးသက်သာရာရဖို့ကြိုးစားနေတယ်ဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကနေကောက်နှုတ်တင်ပြပေးလိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒုက္ခသည်စခန်းမှာခုံလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားပင်လယ်အော်တွေကဘာရှန်ချာကျွန်းကိုရွှေ့ပြောင်းပေးရေးပနမခြေလမ်းစနိုင်ဖို့ကုလသမဂ္ဂကငွေကြေးထောက်ပံ့ကူညီပေးသွားမယ်လို့မကြသေးခင်ကကြေညာလိုက်ပါတယ်။ Cox's Bazar ဒုက္ခသည်စခန်းတွေမှာလူဦးရေထူထပ်များပြားလာနေတဲ့အတွက်ဒါကကောင်းတဲ့အစီအစဉ်လို့ပြောရုံကလွဲလို့တခြားနည်းလမ်းမရှိပါဘူး။ဒါပေမဲ့သူတို့ကိုဒီကျွန်းမှာထားပြီးတဲ့နောက်နောက်ဆက်တွဲပြဿနာတွေအများကြီးကြုံတွေ့လာနိုင်တယ်လို့စောင်းမကိုအစချီရေးသားထားပါတယ်။ဘာရှန်ချာကျွန်းဟာမုတ်တုံရာသီမှာရေလွှမ်းမှုနိုင်တဲ့အန္တရာယ်ကြီးကြီးမားမားရှိနေတာကြောင့်ဒုက္ခသည်တွေအနာဂတ်ရေးပိုဆိုးသွားစေမယ်လို့စောင်းမရှင်ကထောက်ပြပါတယ်။ကုလသမဂ္ဂကထောက်ပံ့ငွေချေးနဲ့ရေကြီးရေလျှံမှုအကာအကွယ်တွေပြင်းထန်တဲ့ရာသီဥတုတံကိုခံနိုင်မဲ့အိမ်တွေတိဆောက်တာလုပ်နိုင်မှာဖြစ်တဲ့အတွက်ပြဿနာတွေကိုအနည်းချင်းတော့လျော့ပါးစေနိုင်မယ်လို့ယူဆရပါတယ်။ဒါပေမဲ့ဒုက္ခသည်တွေရဲ့ကိုယ်ပိုင်အခွင့်အရေးကိုလေးစားတဲ့အနေနဲ့သူတို့သဘောဆန္ဒအလျောက်သာရွှေ့ပြောင်းတာကိုလုပ်သင့်တယ်လို့ဆိုပါတယ်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့ကျွန်းပေါ်မှာအခြေခံအဆောက်အုံတွေထားရှိဖို့လိုအပ်မှာဖြစ်ပြီးမရွှေ့ပြောင်းခင်နဲ့ရွှေ့ပြောင်းပြီးချိန်တွေမှာလည်းဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့စင်စက်မပြတ်လိုအပ်တဲ့သတင်းအချက်အလက်တွေပေးပို့ဖို့တာဝန်ရှိတယ်လို့ဆောင်းမရှင်ကပြောပါတယ်။ဒီစီမံကိန်းကရိန်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေကြားဆက်သွယ်ပတ်သက်မှုမရှိစေလိုတဲ့အပြင်ဒုက္ခသည်တွေနေရာပြောင်းတဲ့အခါကွဲပြားအောင်တီးတန့်ထားရှိတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လက်ရှိမူဝါဒအရလှုပ်ဆောင်တာသာဖြစ်တယ်လို့ဆိုပါတယ်။ဘာရှန်ချာကျွန်းမှာလူတွေနေထိုင်နိုင်လောက်တဲ့အထိလုံခြုံမှုပေးနိုင်အောင်ကုလသမဂ္ဂကရောဘင်္ဂလားဒေ့ရှ်အစိုးရကပါအရေးသွေးမီအဆောက်အဦတွေတိစောက်ပေးဖို့တာဝန်ခံပြောဆိုတာလည်းမရှိဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒုက္ခသည်တွေအတွက်ဒီကျွန်းနဲ့ကျွန်းတစ်ဝိုက်မှာအစားအစာအလုံအလောက်စိုက်ပျိုးထုတ်လုပ်နိုင်တဲ့အခြေအနေလည်းမရှိတဲ့အပြင်ရေရှည်မှာအန္တရာယ်ရှိတဲ့နေရာသာဖြစ်ပြီးဒုက္ခသည်တွေအဖို့ထောက်ပံ့ငွေနဲ့အစားအစာစေဝါအထောက်ပံ့ပညာရေးစရာရီအတွက်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုအမြဲအားကိုးနေရမှာဖြစ်ပါတယ်လို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။ဆက်လက်ပြီးကမ္ဘာတဝန်းကတစ်တော်တွေနဲ့ပတ်သက်ပြီးရေးသားထားတဲ့မောင်ကပေးသတင်းဝက်ဘ်ဆိုက်မှာစောင့်ပတ်ရှင်ဝူဒန်ယန်ရေးသားထားတဲ့တရားမဝင်မိသွေးရောင်းဝယ်မှုမြမလူမှုတော်တွေကိုချိန်ချောက်နေဆိုတဲ့စောင့်ပါကိုကောက်နှုတ်တင်ပြပေးလိုပါတယ်။ထိုင်းနိုင်ငံရနောင်းမြို့ကတစဉ်မြန်မာနိုင်ငံကမိသွေးတွေကိုအာရှနိုင်ငံတွေဖြစ်တဲ့တရုတ်တန်ကိုရီးယားဂျပန်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုပင်လယ်ပြင်ကတင်ပို့နေတဲ့အကြောင်းမှတ်တမ်းတပ်ပုံတွေနဲ့တကွဖော်ပြထားတာပါ။ရနောင်းမြို့ကိုရောက်လာတဲ့ဒီမိသွေးတွေဟာမြန်မာနိုင်ငံတောင်ပိုင်းလူမှုတော်တွေကမိသွေးတွေဖြစ်တယ်လို့လည်းဆိုပါရယ်။မြန်မာနိုင်ငံမှာတော့အယောင်ဝယ်လုပ်ဖို့မိသွေးဖုတ်ရင်တရားမဝင်ပါဘူး။ဒါကြောင့်နေဆက်ကအမောင်ခုမိသွေးတွေရဲ့ပမာဏကိန်းဂဏန်းကိုတည်တည်ချာချာမသိနိုင်ပါဘူး။ဒါပေမဲ့မောင်ကပေးရဲ့2018အစီရင်ခံစာမှာတော့တရုတ်နိုင်ငံကိုကတာမြို့ကနေမောင်ခုပို့တဲ့မိသွေးတန်ဖိုးကဒေါ်လာ10သန်းတန်ဖိုးရှိတယ်လို့ဆိုပါရယ်။ထိုင်းနိုင်ငံကလည်းအရင်ကမိသွေးထုတ်လုပ်ခဲ့မှုပါပဲ။1990ခုနှစ်တွင်မှမိသွေးထုတ်လုပ်တာကိုပိတ်ပင်ပြီးတဲ့အခါကျတော့ထိုင်းမိသွေးလုပ်ငန်းရှင်ကြီးတွေဟာမြန်မာနေဆက်ကိုခြေဥ့လှဲပြီးအာရှနိုင်ငံတွေရဲ့မိသွေးလိုအပ်ချက်တွေကိုဖြည့်ဆည်းလာတယ်လို့ဆောင်းမရှင်ကပြောပါတယ်။ထိုင်းနိုင်ငံကအခုလိုမိသွေးဈေးကွက်ထူထောင်တာနဲ့အတူမိသွေးဖုတ်သူတွေကိုလည်းအကျွေးနွန်နဲ့နစ်စေတယ်လို့ဆိုပါတယ်။ဒီလိုမိသွေးဖုတ်သူတွေအကျွေးနွန်နဲ့နစ်နေမှလည်းရောင်းလိုအားကမပြတ်ရှိနေမယ်လို့ဆိုပါတယ်။မိသွေးဖို့တွေပိုင်တဲ့သူတွေဟာလုပ်ငန်းစဖို့ငွေချေးကြရပြီးအဲ့ဒီပတ်စံနဲ့လုပ်သားတွေကိုကြိုတင်ငွေပေးရကြအောင်မ ီဒီပုတ်သူတွေဟာဒါဟာတရားမဝင်လုပ်ငန်းဆိုတာသိပေမဲ့သူတို့မိသားစုအတွက်ငွေကြေးလိုအပ်နေလို့တရားမဝင်မိသွေးဖုတ်နေရကြောင်းလည်းပြောပါတယ်အဲ့ဒီလိုလူတွေရဲ့အနေအထားကိုဒေသတာဝန်ရှိသူတွေလည်းသိနေကြပေမဲ့အခြေအနေကိုထိန်းချုပ်ဖို့အခက်အခဲရှိပြီးအဖြစ်ရှာရခက်ကြောင်းကိုတာဝန်ရှိသူတူကပြောတယ်လို့ဆောင်းမရှင်ကပြောပါတယ်။ရနောင်းမျိုးဟာထိုင်းမြန်မာဒင်ဆက်ကရေလမ်းကြောင်းပေါ်ကြာရောက်နေတာနဲ့အမျှငါဖန်သင်းမောတွေနဲ့မိသွေးမောင်ကိုသင်းမောတွေအဝင်အထွက်များပါတယ်။မြန်မာနိုင်ငံက Green Network ကပတ်ဝန်းကျင်ထိန်းသိမ်းရေးတမတူကမြမလူမှုတော်တွေထိန်းသိမ်းဖို့အတွက်အကောင်းဆုံးနည်းလမ်းကတော့မြမမိသွေးကိုထိုင်းနိုင်ငံကစက်မဝယ်တော့ဘူးပါပဲလို့ပြောကြောင်းကိုလည်းဆောင်းမရှင်ကရေးသားထားပါတယ်ခင်ဗျာ
။တော်ရရှင်ရရှင်ကိုပိုင်ဥချုပ်ခွင့်ရဝဒေတာမှာငင်းငယ်ကြီးတည်ဆောက်မှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာခွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်နိုင်ငံကြီးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ခွင့်မျိုးစုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလားလက်နက်ကိုင်းအဖွဲ့အစည်းတွေနဲ့ငင်းငယ်ကြီးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင
်။အခုဆက်ပြီးတော့ American Idiom 3 English သင်ခန်းစာကိုဒေါ်လလတန်းကစီစဉ်ပို့ချပေးမှာဖြစ်ပါတယ်ရှင်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
wake up call
ဖြစ်ပါတယ်စာလုံးပေါင်းက w a k e wake u p up wake up ကအေရာကနှူတာ c a l l call ကဒီနေရာမှာတယ်လီဖုန်းခေါ်တာဖြစ်ပြီးစစခုံးရဲ့ဓာတ်ရိုက်ဒေဘေကလူတစ်ယောက်အိမ်နေတာကိုနှိုးဖို့တယ်လီဖုန်းခေါ်တာဖြစ်ပါတယ်ဒီအသုံးကဟိုတယ်တွေမှာတက်ခိုကြတဲ့ဧည့်သည်တွေနေနဲ့မနေ့စောစောနှူးစီခြင်းဟိုတယ်အဲ့ဂျူကောင်တဲ့ဝန်တန်းကိုကိုအခန်းကိုတယ်လီဖုန်းဆက်ပြီးဘယ်ချိန်မှနှိုးဖို့မိတ္တရက်ခံနေဒလိကနေဆင်းသက်လာတာဖြစ်ပါတယ် idiom ဆိုတဲ့တော့ right ဒီဘေကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားသလိုအစဉ်ပြေနေတာမဟုတ်ဘူးဆိုပြီးဖြစ်ရတစ်ခုခုကနှိုးစော်ပြရာရောက်တာအတိတရားဝင်စီတာသတိပြရာရောက်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The recent shootings in schools have been a wake-up call for tougher gun control in the US.
ကျောင်းပြီမှာမကြတိမီကဖြစ်ပွားခဲ့တဲ့သနပ်ပစ်ခတ်မှုတွေဟာ American ပြည်တော်စုမှာပိုတင်းကျပ်တဲ့သနပ်ထိန်းချုပ်မှုလိုအပ်နေပြီဆိုတာကိုအတိပေးရာရောက်စီတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The recent shootings in schools have been a wake-up call for tougher gun control in the U.S.
အခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားသလိုအစဉ်ပြေနေတာမဟုတ်ဘူးဆိုပြီးဖြစ်ရတစ်ခုခုကနှိုးစော်ပြရာရောက်တာအတိတရားဝင်စီတာသတိပေးရာရောက်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Wake-up call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီး9ဦးအနက်3ဦးသာအမျိုးသမီးတရားသူကြီးတွေဖြစ်ပြီးဒီထဲကမှ Ruth Bader Ginsburg လည်းတဦးပါဝင်ဖြစ်ပါတယ်အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုအတွက်ဥပဒေတွေပြဋ္ဌာန်းနိုင်မှုကြိုးပမ်းကြသူတွေထဲမှာသူဟာထင်ရှားသူတဦးဖြစ်ပါတယ်2018ခုနှစ်အထင်ကြီးရ Stanford တက္ကသိုလ်မှာသူ့ဘဝတာကြိုးပမ်းခဲ့တဲ့အကြောင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back
Now, Ruth Bader Ginsburg's greatest challenge lies ahead, a challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg in the Supreme Court is a very important part. ဒီအကဲဆမှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြတ်စိတ်စေတနာကောင်းပြီးကိုကျင့်စွာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာအမေရိကန်သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူ့ရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အစလို့23ရာစုလောက်လျှောက်ပါဝင်တော့မှာပါ။နိုင်ငံတော်တရားဥပဒေအဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းတူခွင့်ရရှိကြတယ်လို့ကြေညာထားပါတယ်။နောက်ဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကြေညာထားပါတယ်။ Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမှတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဒါကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ထိုစဉ်သမ္မတကလင်တန်ကအင်ပီရိုမှာကျင်းပခဲ့တဲ့ကျန်းသက်စာကျင်းစုပွဲမှာ Ruth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ။1990ခုနှစ်မြောက်ကထိုစဉ်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး9ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာ ဒီ အိုကော်နာတဦးသာရှိခဲ့ပြီး Ruth Bader Ginsburg ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်။သူဟာအထင်ကြီးတဲ့ကလူတွေဖြစ်တဲ့ Cornell Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဘ ਹੁ အစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါလေ1993ခုနှစ်မှာသမ္မတကလင်တန်ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါလေတရားသူကြီးဂင်းစ်ဘတ်ကလေးနဲ့ကြားမဒန်ဒူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမဆောင်ရွက်ခဲ့သူလည်းဖြစ်ပါလေနိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာ2019ဖေဖော်ဝါရီကစတန်ဖို့ဒ်တက္ကသိုလ်မှာဒေးဗစ်ရှိတဲ့ဘဝဆိုတဲ့ခေါင်းစည်းနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကနေကောင်းနှုတ်တင်ပြလိုပါတယ
် To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ်တွင်မဟုတ်ဘဲတခြားတွင်တစ်ခုခုလုပ်ပေးခြင်းပါပဲ။ကျမဥပဒေကျောင်းသားပြီကိုတခါတည်းရမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေလို့ကိုအသက်မွေးဝန်းကြောင်တစ်ခုတည်းပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကြွန့်ကျင်မှုကိုပဲအတုံးချရရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်။ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်နေဆိုရင်တော့ကိုယ့်အတွက်တာမဟုတ်ပဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ့်လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအဓိပ္ပာယ်ရှိတဲ့ဘဝအနဲ့အတိတ်ပဲကိုဖွင့်ဆိုသွားတာဖြစ်ပါတယ်။ Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စဉ်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော
့ In the days when I went to law school, my entering class at Harvard was over 500 students, only 9 were women.
ကျွန်မဥပဒေကြောင်းတက်တုန်းကနေ Harvard တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့ကုဥ္ကပဲအမျိုးသမီးတွေဖြစ်ပါလေ။အဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူး။ဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေမလိုချင်ဘူး။အမျိုးသမီးရှင်တွေတူဦးကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါလေ။အဲ့ဒီတော့အမျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲ။ဘယ်နှစ်ယောက်ကကိုထင်ထားလို့မဖြစ်ကြတယ်လဲလို့ကျမပြန်ပြီးခဲ့ပါလေ။ဒီလိုမျိုးမိကွန်းတွေကအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျမတို့အတန်းတက်တယ်3-4နာရီကြာဆောင်ပွဲဖြေတယ်ဆိုရင်ရေအိမ်သာတက်ချင်ရင်တစ်ဖက်အဆောက်အဦးကိုအပြေးအလွှားသွားကြရပါတယ်ခက်တာကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအခြေအနေကိုကြည်ကြည်နက်နက်နဲ့လက်ခံခဲ့ကြတယ်ဒါပေမဲ့1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမားခွေလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်ပြည်သူခွေလှုပ်ရှားမှုကြောင့်ပြင် ကဘာထမအမျိုးသမီးရေလှူရှားမှုတွေကြောင့်ဒီစိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်အပြောင်းအလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်ဒါကြောင့်ကြားမှခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်အမျိုးသားတွေကအိမ်ပြေငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အာလုံးနီးပါးမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူ့အနေနဲ့ဟောပြောပွဲတွေမှာမကြာခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးခြင်းပါတယ်ဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding day In every good marriage she counsels
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်ျားမပြောတဲ့စကားပါကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူကသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြည်အောင်ဆောင်နေဖို့ပါပဲကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်ကျမရဲ့56နှစ်တန်းအိမ်တော်ရေးတက်တန်းတစ်လျှောက်မှာသာမကလုပ်ငန်းဝင်မှာရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှာပါဒါကိုကျင့်သုံးခဲ့ပါတယ်လူကိုနာကျင်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်မချေနပ်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချခြင်းနာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years 1954 to 1955.
ကျွန်မခင်မွန်းရဲ့ဖခင်ပေးခဲ့တဲ့အကြံဉာဏ်ကလည်းကောင်းပါတယ်။ကျွန်မအတွက်တိတ်ကိုအကျိုးရှိစေပါတယ်။1954ခုနှစ်1956ခုကြားကျမခင်မွန်းမာတီကအိုကလာဟိုမာမှာအမြောက်တရင်မှာသွားတာဝန်ထမ်းဆောင်စဉ်ဖြစ်ပါတယ်1954ခုနှစ်ကုန်မှာကျမကိုဝင်ရှိလာတော့ကျမတို့မိသားစုက3ဦးဖြစ်လာမှမို့ကျမကနောက်နေ့ဥပဒေကျောင်းစတက်ဖို့ခရီးတစ်ဖက်နဲ့တက်နိုင်ပါမလားလို့စိတ်ပူခဲ့တယ်ကျမရဲ့ခင်မွန်းဖခင်ပေးခဲ့တဲ့အကြံကတော့ရူဒီဥပဒေကျောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူးဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်တွေအရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နည်းလမ်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်တရားသူကြီး Ruth Bader Ginsburg ကဇွဲလုံးလကြီးသူတူလေးဖြစ်ပါတယ်သူဟာ1996ခုနှစ်ကကိုလန်ကင်ဆာဖြစ်ခဲ့စဉ်ကတို့စဉ်ခွဲစိတ်ကုသမှုခံယူပြီးတက်ကင်မှုခံယူစဉ်တရားရုံးကိုတည့်ရမှအလုပ်မပြစ်ခဲ့ပါဘူးဒီနောက်သူဟာ2009ခုနှစ်မှာ pancreas cancer ဖြစ်ခဲ့တယ်လို့2010ခုနှစ်မှာသွေးကြောကျဉ်လို့သွေးကြောချဲ့ခဲ့တယ်လို့2018ကနိုင်ငံတော်တရားရုံးချုပ်ရုံးမှချော်လဲခဲ့လို့နိုင်ရိုးတုံချောင်းကျိုးခဲ့ပါတယ်သူဟာစိတ်ကုသမှုခံယူစဉ်တွင်အိမ်ကနေတဆင့်အလုပ်လုပ်ပြီးအခု February 19ရက်နေ့ကပဲရုံးကိုပြန်တက်ခဲ့ပြီးဖြစ်ပါတယ်ခုလိုကျမရဲ့အခြေအနေမှာအခက်အခဲတွေအမျိုးမျိုးရှိခဲ့ပြီးမဲ့အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ Ruth Bader Ginsburg ကတော့သူ့အနေနဲ့တာဝန်ကိုထမ်းဆောင်နိုင်သဖြင့်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောကြားပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့ပြများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးမှတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီးနှံတွေရဲ့ဆူတိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအဆင့်မီဆန်နှုံသတ်မှတ်ထားတာမရှိသေးပါဘူးဒီလိုဆန်နှုံသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆန်စပါအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေ့ရတဲ့ပတ်တဲ့အဓိက
အရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနန်ဒီမှာပါတဲ့အဆိုတက် grain moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနန်လိုက်သူတို့ရဲ့ထောက်တွေ့အောင်လိုအပ်မယ်အဆိုတက်နောက်ကြိတ်ခွဲမယ်ဆိုလဲကြိတ်ခွဲရတဲ့အဆိုတက်တူလောင်ရင်လဲတူလောင်ဒီမယ်အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာဒီချာချာလိုက်နာမှလာတယ်ဒီဒီနန်ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အဆိုတက်ဘယ်လိုလဲတူလောင်ရင်ဘယ်လိုလဲဒီပုဇာဘလောက်ဆိုလက်ခံလေပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အဆိုတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသေးကိုအကဲဖြတ်ကြတာပ
ါဒီနန်လိုက်မှသူအဆိုတက်တွေကိုတိုင်းတာတဲ့ကိရိယာတွေဒီအရင်အရေးကြီးလာတယ်ခင်ဗျာဒါနဘူတစ်ချိန်လုံးကတော့ကျွန်တော်စပားဆိုလို့ရှိရင်များတော့ကျွန်တော်ပစံနေပဲကြိုက်ပြီး6တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူက6တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတဲ့ 3.5 ရာခိုင်နှုန်းမှပြီး 6 ရာခိုင်နှုန်းအထိတောက်လျှောက်ခင်းသွားတဲ့အချိန်မှာသူစမ်းသက်လို့ကြိုက်လိုက်တဲ့ဟာ6တဲဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်တရားခိုင်နှုန်းတိုင်းဟွာဟသွားရင်သူတို့ရဲ့ဝိညော့သွားတဲ့တကြောင်သူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6000လောက်ရှိတယ်။အဲ့လိုသဘာတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တရားတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းထားဖို့အရင်အရေးကြီးပါတယ်။
ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီတက်တနာကိုဖြည့်ရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါ။တပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ်
။ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုသွားတင်နေထိုင်းနိုင်ငံရဲ့ဒီစံညင်စံညုံးနဲ့ပတ်သက်တဲ့ဒီနယ်ဆိုရနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံ Get Electric Laboratory ဆိုတဲ့ company နဲ့ကျွန်တော်အားရပြေရှားလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းတက်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲရည် facility တွေအများကြီးလိုရတယ်။လိုရတဲ့ခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဒီ Japan နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်။အဲ့ဒါကိုဒီ Japan ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်။အဲ့ကုမ္ပဏီကူအနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေတော့ဘာဝိစာပိုင်းနေဦးမီတောင်သူတွေမိကုံတွေတွေမိရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီခြေကားကို proposal တင်ရပါတယ်အဲ့ဒါလဲ proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့နှစ်နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019နိုဝင်ဘာမှာပဲခြေကားကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခိုင်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ
်စိုက်ကြွေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ
ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့အစည်းဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူ့ဒေသနာနဲ့ဒီထွင်စံတဲ့မှုဦးစီးဌာနဆိုတဲ့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူ့ဒေသနာအစောက်ကြီးအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲကမ်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်လို့ပေါ့နော်အဲ့ဒီခါကျတော့စံထားကြရကိရိယာ primary standard unit ဆိုတဲ့ဒီအဆိုတိုင်းကိရိယာကိုလုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံဥဒေသနာနဲ့ဒီထွင်ဆန်းသိမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီအကြီးလုံးကပြန့်နှံ့နေတဲ့ဒီလိုကိရိယာတွေကိုမှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေခံထုတ်ပြီးတဲ့အပိုင်းကြတော့ဒီဥဒေသနာဌာနအနေနဲ့လုပ်နိုင်ဖို့အခန့်တတိဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူမှရှိတဲ့ဒီသိန်းချိန်လုံးနဲ့ပတ်သက်တဲ့တက်ခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်။ အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်ရဲ့စက်ပိုင်းတွေကုန်တယ်တွေဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်ဆစ်ဆေးပြီးတော့မှကျွန်တော်တက်တည်ခံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါပဲအခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းဒီမှာစမ်းသပ်ဖို့ပညာရှင်ပိုင်းကြီးပေါ့နော် human resource development အပိုင်းကြီးကိုအခုဆိုရင်သင်တန်းကြီးပေးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီကပညာရှင်တွေလာပြီးတော့ဒီသုတေသနဌာနကပညာရှင်တွေရောစားသုံးသူရေဥစည်းဌာနကပညာရှင်တွေရောဒါပထမဆုံးသင်တန်းကြီးပေးတယ်ပေးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနဲ့တကူရင်း master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ guide လက်ရောညီလို့ကျွန်တော်တို့လုံးမယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်ကြီးကျွန်တော်တို့တိုင်းပြည်အတွက်ကူစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုနဲ့ကျွန်တော်ရက်တည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကထိုင်ထိုင်မှမှရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်ပြည့်စုံသွားမယ်ဒီကဘယ်လိုခေါ်မလဲဆိုတော့ကျန်နေတဲ့ခြေစုနဲ့နှစ်စုသုံးစုလောက်တည်းကဒါရီကအကုန်လုံးချင့်နေရပါလိမ့်အခုကြာမှကျွန်တော်တို့လည်းအမိပြေးလာရတော့တာပေါ့နော်ကုန်ပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါလိမ့်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံတော့ပါမယ
်ဒေါက်တာမျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်တွင်ဒီကနေ့မနေ့အတွက်သတင်းချင်းချုပ်ကိုကိုကျော်အောင်လင်းကပြောပြပေးပါရှင်
ပြည်ရဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိမရှိစုံစမ်းတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီခံချက်ကြောင့်အမေရိကန်ရဲ့ဒီမိုကရေစီထိခိုက်ပျက်စီးရေးရုရှားရဲ့ကြိုးပမ်းမှုတွေကအကြီးအကျယ်အောင်မြင်မှုရှိခဲ့တဲ့ဆက်ပြီးတော့လုံနေလေအောင်မယ်ဆိုတာကိုထင်ရှားပြီးဒါဟာသတိပေးချက်ထွက်ပေါ်သလိုလည်းဖြစ်နေပါတယ်ရုရှားဝင်ရောက်ဆက်ဖက်မှုတွေရွေးကောက်ပွဲကာလမှာရှိတဲ့ဆိုတဲ့အထောက်အထားတွေတွေ့ရတယ်ဆိုပေမဲ့လည်းဒါတွေကပြမှုဆိုင်ရာရည်ရွယ်လောက်တဲ့အဆင့်တော့မရှိဘူးလို့ရောဘတ်မူတာကပေါ်ပြထားပါလေ။အီဂျစ်သမရယာဒူးကို2030အထိဆက်ခံသွားစေမဲ့ဖွဲ့စည်းပုံအခြေခံပြပြင်ရေးနဲ့ပတ်သက်ပြီးအီဂျစ်နိုင်ငံသားတွေမဲပေးနေကြပါပြီ။အဲဒီပြင်ဆင်ချက်ကိုအတည်ပြုလိုက်မယ်ဆိုလို့ရှိရင်အီဂျစ်သမရရဲ့အာဏာပိုကြီးမလာမယ့်အပြင်စစ်တပ်ရဲ့လွှမ်းမိုးမှုတွေတိုးလာပါပါ။သမရတပ်တန်းဟာ၄နှစ်ကနေပြီးတော့6နှစ်ထိတိုးသွားဖို့ရှိနေပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုညာမူဆင်ဒုက္ခသည်တွေနေရပြောင်းရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တနနိုင်ငံကိုယ်စားလှယ်တွေရဲ့40မြောက်စီးပွေးကိုနေပြီးတော့မှအမေလ3ရက်နေ့ကျောက်ရှင်ကျင်းပပါလိမ့်မယ်ဒီခေါက်ဆွေးနွေးတဲ့အခါမှာရိုညာဒီနေရပြောင်းရေးလုပ်ငန်းစဉ်မှာအာဆီယံဖွဲ့ကပါဝင်ကူညီဖို့လဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်မယ်လို့ဆိုပါတယ်ခရစ်တော်ယေရှုကားစဉ်တင်ခံရတဲ့နေ့လို့ယုံကြည်ကြတဲ့ခရစ်ဘာသာဝင်တွေအတွက်အထွတ်မြတ်နေ့ဖြစ်တဲ့ Good Friday မှာဂျေရုဆလင်မြို့ရဲ့ရှေယောင်းလမ်းကျင်းတွေပေါ်မှာဒီခရစ်ယာန်ဘာသာဝင်တွေထောင်ထဲချီပြီးတော့လမ်းလျှောက်ကြပါတယ်။ကြီးမားတဲ့တသားလက်ဘက်ကတိုင်ပိုပခုံးမှာထမ်းပြီးတော့လျှောက်ကြတဲ့သူတွေ၊ကျန်းစာကိုရွတ်ဖက်ကြတဲ့သူတွေရှိနေကြပါတယ
်။တရင်ချင်းချုပ်ကိုကိုကျော်အောင်လင်းကပြောပြပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်နဲ့ကိုရဲမင်းထုံးတို့ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီမနက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့40 48တို့အပြင်လိုင်းလက်မီတာ190တို့ကနေတင်ဆက်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.